ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ်ဖြစ်တဲ့ဂျာမနီဆိုင်ရာဆွစ်ဇာလန်သံမတ်ကြီးခရစ်စတင်းဆာနာဘတ်နာကိုအမြင့်ဆုံးတင်သွင်းဖို့လုပ်နေတယ်လို့ကုလသမဂ္ဂသတင်းရက်ွက်ကိုကိုကာဘီရိုက်တာစ်သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမနစ်ကဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းလင်းမှုကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုးလွန်တဲ့ရိုဟင်ဂျာ9သိန်းလောက်ရှိလာတာမို့မြန်မာဟာနိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတာပါ။ဒီကြေညာဖြေရှာရေးကူညီပေးဖို့ကုလသမဂ္ဂအထူးဦးစားပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ချက်ကိုခန့်အပ်ဖို့အတွက်တွင်ရမှုချုပ်ကိုကုလသမဂ္ဂထွေထွေညီလာခံကနေဒီဇင်ဘာလထဲမှာပန်ကြားခဲ့တာဖြစ်ပါတယ်။အတွင်မှုချုပ်ရုံးရဲ့ဗုဒ္ဓဘူးနဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးမကြာခင်မှာပဲမစ္စတာဂူတာရက်စ်ကကြေညာချက်ထုတ်ပြန်ပြောဆိုမှာဖြစ်ကြောင်းအတွင်မှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံမတ်ကြီးဟောက်တူဆန်းကတော့ဒီ Miss Wagner ကိုစခန်းဖို့တဲ့စီစဉ်နေတဲ့ဆိုတာနဲ့ပတ်သက်ပြီးဘာတုံ့ပြန်ချက်မှမပေးသေးကြောင်းလည်းသတင်းမှဖော်ပြထားပါတယ်။ဒီမှာဟာဂျာမနီနိုင်ငံမှာတာဝန်ဖြစ်တဲ့တာဝန်မထမ်းဆောင်ခြင်းကထိုင်းနိုင်ငံမှာဆွစ်ဇာလန်တာဝန်ကြီးဖြစ်တဲ့တာဝန်ယူခဲ့သူပါ။